ဖိုင်နိုင်ငံမေဆိုင်မြို့တမ်လွန်တိုင်ကူရဲပြိမိခဲ့တဲ့တောဝဲဘုံလုံးအတင်းသားတွေကနိုင်ငံမဲ့ဖြစ်နေသူတွေဟာဖိုင်နိုင်ငံသားတွေမဟုတ်တဲ့အတွက်အကန့်အသတ်ကြီးရင်ဆိုင်နေရဆဲဖြစ်ပါတယ်။ထူးချွန်တဲ့ထိတ်တန်းဘုံလုံးသမားအားကစားသမားတွေဖြစ်လာဖို့ရည်မှန်းချက်တွေရှိနေကြတဲ့အဲ့ဒီကလေးငယ်တွေထဲမှာဖိုင်နိုင်ငံသားဖြစ်ဖို့အခွင့်အရေးတွေရှိနေတဲ့ကြောင်းဖိုင်ဘုံလုံးအတင်းကြီးကခေါင်းဆောင်ကပြောကြပါတယ်။ AP သတင်းတပုတ်ပေါ်အခြေခံပြီးတော့မန်အင်ဂျင်နိုင်ကပြောပြမှာပါ။
ထိုင်းထူးယူတက်ဖွဲ့ကဥဆောင်ပြီးနိုင်ငံတကာရေငုပ်ကြွမ်းကျင်သူတွေပူပေါင်းအောင်မြင်စွာကယ်ဆယ်နိုင်ခဲ့တဲ့ဂူရဲပိတ်မိနေတဲ့တောဝက်ဘောလုံးအတင်းသား12ဦးရဲ့ Mark Pompeian, Idol Samon, Pontai T. Kamlan နဲ့လက်ထောက်နီးပြ Ipo Acto 4ဦးဟာနိုင်ငံမဲ့တွေဖြစ်ကြပါတယ်။ဒါကြောင့်သူတို့ရဲ့လူနေမှုဘဝတွေမှာအကန့်အသတ်အများပြားရှိနေပြီးအနာဂတ်မရေရာမတည်ကြတဲ့အပြင်လက်ရှိသူတို့နေထိုင်တဲ့ချင်းရိုင်ခရိုင်ကနေအပြင်ဘက်အခြားမြို့တွေကတော့ခီးထပ်ဖို့တွာလာခွင့်အကန့်အသတ်တွေရှိနေရပါသူတို့လိုပဲတောဝက်ဘောလုံးအတင်းသားစုစုပေါင်းအယောက်80နီးပါးထဲမှာအခြားအတင်းသားလူငယ်20နီးပါးဟာလည်းနိုင်ငံ내တွေဖြစ်တယ်လို့ဘောလုံးအတင်းကြီးကခေါင်းဆောင် Norbert Gandowon ကပြောပါတယ်သူတို့အားလုံးဟာအနာဂတ်မှာထိတ်တန်းဘောလုံးအားကစားသမားတွေဖြစ်ဖို့ရည်မှန်းချက်တွေရှိနေပြီးထိုင်းနိုင်ငံသားဖြစ်မှဒီအခွင့်အရေးကိုရရှိမှာဖြစ်ကြောင်းဘောလုံးအတင်းကြီးကအခုလိုပြောပါတယ
်ရှိอยู่ในท่ามก็จะมี3คนกับพี่เอกก็ยังมีที่เหลือที่ไม่ได้ติดท่ามแต่ว่า
ไอ้อบาวินตีนตา3รอบหาနိုင်ငံแม่ดิบาแล้วพี่ก็กูได้ไปมีในแท้มาไม่ป่าเว้ยจันเนี่ยตีนตาดิเดะก็อยาก20รอบหาเลยနိုင်ငံแม่ดิဖြစ်ပါလေအဲ့ဒါကြောင့်သတင်းမီဒီယာတွေအနေနဲ့ဒီအခြေအနေကိုပါအလေးပေးဖော်ပြဖို့ကျွန်တော်တောင်းဆိုချင်ပါတယ်ဒီဘောလုံးအတင်းမှာပါဝင်ကစားနေကြတဲ့အသင်းဝင်ကလေးတွေအားလုံးမှာထူးချွန်တဲ့ဘောလုံးအားကစားသမားကောင်းတွေဖြစ်ဖို့ဆိုတဲ့ဆန္ဒတွေရှိနေကြတာပါဒါပေမဲ့လည်းသူတို့ဟာနိုင်ငံသားတွေမဟုတ်ဘူးဆိုရင်ဒီလိုဖြစ်လာဖို့အခွင့်အလမ်းရှိပါဘူ
းနိုင်ငံနဲ့ဖြစ်နေတဲ့ဘောလုံးအတင်းသားတွေအနေနဲ့ပြိုင်ပွဲအတွက်အခြားမျိုးတွေကိုခီးသွားဖို့တောင်အကန့်အသတ်တွေရှိနေတယ်လို့သူကအခုလိုပြောပါတယ်
การออกนอกพื้นที่ที่อยู่อาศัยนะครับหมายถึงว่า
ทีเกลอมยาดีเคไอเนี่ยก็เลยถั่วပြီးတော့တခြားနေရာကိုခီးသွားခြင်းလဲဆိုရင်အစိုးရရဲ့ခွင့်ပြုချက်မဖြစ်မနေလိုအပ်ပါတယ်လုပ်ငန်းကိစ္စတွေပဲဖြစ်ဖြစ်ပြိုင်ပွဲအားကစားအတွက်ပဲဖြစ်ဖြစ်သူတို့သွားမယ်မြို့နေရာကိုအစိုးရကိုအသိပေးအကြောင်းကြားရပါတယ
်ထိုင်းသာနိုင်ငံနဲ့ဖြစ်နေသူတွေဟာမဲပေးပိုင်ခွင့်အင်ယာမြေဝေယူခွင့်တရားဝင်အလုံးလုပ်ပိုင်ခွင့်ရာထူးတာဝန်ထမ်းဆောင်ခွင့်ဒါမှမဟုတ်လွတ်လပ်စွာခီးသွားလာခွင့်မရှိဘူးလို့ထိုင်းလူခွင့်ရေးလှုပ်ရှားနေတဲ့ဖွဲ့စည်းတွေကပြောပါတယ်။ဒါပေမဲ့လည်းပညာရေးနဲ့ကျန်းမာရေးစတဲ့အခြေခံအခွင့်အရေးတွေတော့ခံစားပိုင်ခွင့်ရှိတယ်လို့ဆိုပါတယ်။ဒါကြောင့်လည်းနိုင်ငံနဲ့ဖြစ်နေတဲ့ကလေးတွေအတွက်အခွင့်အလမ်းတွေပုံမူရရှိစေဖို့ထိုင်းလူခွင့်ရေးကော်မရှင်အနေနဲ့ထိုင်းတောင်းတွေနဲ့ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်တွေကိုထိုင်းလူခွင့်ရေးကော်မရှင်နာအခဏနီလာပိုက်ဂျစ်ကပြောပါတယ
်အချင်းဆုံးဟိုနဲ့ခေါက်ကပ်တဲ့ရုပ်ရှင်ကခက်ပြီးပကတိနော်ဆိုမှကမိ
ချောင်းကျင်နေတဲ့ခီးတွေထဲမှာထိုင်းနိုင်ငံသားနဲ့နိုင်ငံသားမဟုတ်တဲ့သူအကြီးအကျယ်ဘယ်လောက်ရှိလဲဆိုတာသိရဖို့ချောင်းတွေမှာကျမတို့စတင်ပြီးစီးရင်ကောက်ယူတင်ပါလေနောက်ပြီးခလေးပညောက်မှာစစ်တီကံကပ်ပြားတွေခြံဆောင်ထားတယ်သူတို့ဘာကြောင့်ထိုင်းနိုင်ငံသားမဖြစ်တာလဲစတဲ့အကြောင်းရင်းတွေကိုစုံစမ်းဖို့လိုပါလေသူတို့ရဲ့မိဘတွေကထိုင်းမဟုတ်လို့လားဓမ္မမဟုတ်သူတို့တွေကိုထိုင်းမှာမမွေးလို့လားဒီနိုင်ငံမှာမွေးရဲ့အတွက်ကြောင့်သူတို့ရဲ့မိဘတွေဟာနိုင်ငံခြားသားဖြစ်နေပြီမေဒီဆိုင်ခွေလက်မှတ်မှတ်ပုံတင်ကြံဆောင်ခွင့်ရှိပါတယ်ကျမတို့ကျောင်းတွေနဲ့ပူးပေါင်းကအချက်လက်တွေကိုကောက်ယူပြီးစစ်တကြထက်သွင်းပြုစုထားခြင်းအပြင်ဒီခေတ်တွေရဲ့အခွင့်အလမ်းတွေပုံမူရရှိပြီးသူတို့ရဲ့အခြေခံရပိုင်ခွင့်တွေတိုးတက်လာအောင်ကူညီပံ့ပိုးပေးနိုင်မှာဖြစ်ပါတယ်
ဒါပြင်နိုင်ငံမဲ့ဖြစ်နေတဲ့ကလေးတွေရဲ့အခွင့်အရေးတွေကိုအနည်းဆုံးအကာအကွယ်ပေးတင်တယ်လို့သူ့အနေနဲ့မြင်မိကြောင်းပြောပါရယ်။လှိုင်းငူလေးပိတ်မိခဲ့တဲ့လူငယ်ဘောလုံးအသေးရဲ့တုံလုံး6ချားခွေရအခြေအနေဟာထိုင်းမှာနိုင်ငံမဲ့ဖြစ်နေသူတွေအရေးကိုကြီးမောင်းထိုးပြလိုက်တာဖြစ်ပါရယ်။ထိုင်းဆိုရရဲ့စီးရင်စရာအရာသူတို့နိုင်ငံမှာနိုင်ငံမဲ့အဖြစ်စီးရင်သွင်းထားသူပေါင်း9သိန်းနီးပါးရှိတယ်လို့ဆိုပါရယ်။ဒါပေမဲ့နိုင်ငံမဲ့ဖြစ်နေသူတွေအရေးတည်တံ့လေးလာစောင့်ကြည့်နေတဲ့နိုင်ငံတကာအဖွဲ့ကြီးရဲ့အဆိုအရထိုင်းနိုင်ငံမှာနိုင်ငံနဲ့ဖြစ်နေတဲ့လူဦးရေဟာလက်တွေ့မှာ 3.5 သန်းအထက်မှာရှိနေတယ်လို့ဆိုပါတယ်